ကိုဗစ် -19 အတွက်ကာကွယ်ဆေးတွေရနိုင်ပြီဖြစ်ပေမဲ့ဆင်းရဲတဲ့နိုင်ငံတွေမှာဆေးကိုလည်းလည်းမမီပဲဖြစ်နေတာတွေ့ရတဲ့အတွက်ဒန်းလူကြီးမြပေးဝယ်နိုင်အောင်ကြိုးစားကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတနင်္လာနေ့ WHO အမှုဆောင်ဖို့အစည်းအဝေးမှာတတိပေးလိုက်ပါတယ်
More than 39 million doses of vaccine have now been administered
အခုချိန်မှာကာကွယ်ဆေးအလုံးပေါင်း39သန်းကျော်ကိုချမ်းသာတဲ့နိုင်ငံ49နိုင်ငံမှာဖြန့်ဝေပေးဖို့လုပ်နေကြပါတယ်။ဆင်းရဲတဲ့နိုင်ငံတစ်နိုင်ငံအတွက်ဆေးအလုံးပေါင်း25လုံးပဲပေးတာတွေ့ရကြောင်းပြောထားတာပါ။ကမ္ဘာကြီးဟာလူ့ကျန်းမာရေးပြည်ပမှုကြောင့်ကြုံရမယ့်အန္တရာယ်ရှိနေပြီဖြစ်ပြီးဒါဟာကမ္ဘာဆင်းရဲတဲ့နိုင်ငံတွေကအသက်တွေကိုပေးဆပ်ရမယ့်အဖြစ်မျိုးဖြစ်ကြောင်းလည်းပြောပါရယ်။ဒါအပြင်ဆင်းရဲတဲ့နိုင်ငံတွေကကျန်းမာရေးလုပ်သားတွေနဲ့အသက်အရွယ်ကြီးရင်သူတွေကိုကာကွယ်ဆေးမထိုးခင်ချမ်းသာတဲ့နိုင်ငံတွေကချမ်းသာငယ်ရသူတွေကိုထိုးပေးတာဟာမှန်ကန်မှုမရှိကြောင်းနဲ့ကမ္ဘာတစ်လောဒန်းလူကြီးများဖြစ်အောင်လုပ်ကြဖို့လည်းပန်ကြားလိုက်ပါတယ်။ COVID-19 ကာကွယ်ဆေးကိုကမ္ဘာနိုင်ငံတိုင်းဒန်းလူကြီးများရနိုင်ဖို့ပြီးခဲ့တဲ့6လတည်းကဖွဲ့စည်းထားတဲ့ COVAX အဖွဲ့ကာကွယ်ဆေးထုတ်လုပ်တဲ့ကုမ္ပဏီ5ခုစီကနေထိုးဆေးအလုံးပေါင်း1ဘီလီယံရဖို့နဲ့နောက်ထပ်1ဘီလီယံထပ်ရဖို့ပါစီစဉ်နိုင်ရတာပါ။ဒါပေမဲ့ချမ်းသာတဲ့နိုင်ငံအများပြားကသူတို့ပေးထားတဲ့ဂရီတွေကိုဖျက်ပြစ်မှဆိုးရင်ရတဲ့အတွက်ဒီဆေးတွေကိုကမ္ဘာဆင်းရဲတဲ့နိုင်ငံတွေစီဖေဖော်ဝါရီလမှစတင်ဖြန့်ဖြူးပေးမယ်အစီအစဉ်အတွက်အခက်ကြုံရနိုင်တယ်လို့လည်းသတင်းဆိုအကြီးအကဲကပြောပါတယ်။